ရခိုင်တိုင်းတွင်းဒေါကင်ဂျီဖောင်ဒေးရှင်းအတွက်အသောဦးနှင့်ညီများရယူမှုနှင့်ပတ်သက်ပြီးနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အာဂရီအမှုရဲ့ဒုတိယမြောက်ရုံးချိန်မှာတောင်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ပရမဆုံးအချိန်ရုံးထုတ်ခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့သတင်းရက်ကွက်ကအတည်ပြုပါတယ်ဒီနေ့ရုံးချိန်မှာတောင်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ကိုအချင်းမဝစ်စုံတွေဝစ်စင်ခိုင်းပြီးပရမဆုံးအချိန်ရုံးထုတ်ခဲ့တယ်လို့လည်းသိရပါတယ်ဒီဇင်ဘာလ6ရက်နေ့ကဒေါက်တာဆန်းစုကြည်သမရဝင်းကြီးဒေါက်တာမျိုးအောင်တို့ကိုဆွဲဆိုထားတဲ့အမှုတွေကအမှုနှစ်ခုအတွက်ပြည်ထောင်ချခဲ့ပြီးဖြစ်တာမို့အချင်းသားတွေနေထိုင်ဖို့အတိုင်းဝစ်စင်နေထိုင်ဖို့ထောက်အာဏာပိုင်တွေကညွှန်ကြားလာတာဖြစ်တယ်လို့ဆိုပါတယ်။အာဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဥယျာထက်ကဒေါက်တာဆန်းစုကြည်ကိုအာဂတိမှုပုံမှန်55နဲ့ဆွဲဆိုခဲ့တဲ့ဒီအမှုကိုတော့တရလူစစ်ကောင်စီဘက်ကတပ်တွေအဖြစ်နဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းအဖျော်မင်းသိန်းနဲ့ရန်ကုန်တိုင်းဒီဝင်ကြီးဟောင်းတဦးဖြစ်တဲ့ဒေါ်နီလာကျော်တို့လာရောက်ထွက်ဆိုခဲ့ကြပါတယ်။တရလိုတပ်တွေနှစ်ဦးကိုရှေ့ရီဘက်ကအပြန်အလှန်မေးခွန်းထုတ်ခဲ့ကြတယ်လို့လည်းသိရပါတယ်။တောင်ဆန်းစုကြည်ရဆိုင်ရတဲ့အမှုပေါင်းကတော့လက်ရှိမှာတရာစင်လောက်ရှိနေတဲ့အထက်မှာမှပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့မှာတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်905ခါဝေးအမှုနဲ့ကဘာဝဘေးပုံမှန်25အမှုတို့အတွက်တရားရုံးကအပြစ်ရှိရေးစုပြီးထောင်ဒဏ်၄နှစ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့ပြစ်ဒဏ်ချမှတ်ပြီးတော့24နှစ်မပြည့်ခဲ့မှာပဲစစ်ကောင်စီကပြစ်ဒဏ်ထက်ဝက်လျှော့ပေါ်တဲ့အကြောင်းကြေညာခဲ့ပါတယ်ရှင်။